အမေရိကန်အမတ်တော်ကသူ့အပေါ်တရားစွပ်စွန်နိုင်ရေးစုံစမ်းမှုမှာထပ်ဆိုဖို့အတွက်အလေးနဲ့စဉ်းစားသုံးသပ်မယ်လို့သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့မှာပြောပါတယ်။သမ္မတယာရူးကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်ကစုံစမ်းနေတာဖြစ်ပါတယ်။သူ့အနေနဲ့အမှားယွင်းမရှိကြောင်းတရားဥပဒေနဲ့မညီတဲ့ဒီစုံစမ်းမှုကိုအတိအမှန်မပြုခြင်းတည်းတိုင်အောင်လွှတ်တော်ရဲ့လှုပ်ထုံးလုပ်ငန်းနဲ့ညီညွတ်စေရေးကျမ်းစာမှုနဲ့ပတ်သက်ပြီးအလေးနဲ့စဉ်းစားမှလို့သမ္မတကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့တာပါ။ပြီးခဲ့တဲ့တနင်္လာနေ့က Face the Nation သတင်းအစီအစဉ်နဲ့တွေ့ဆုံမင်းမြန်းမှုမှာတော့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကတကယ်လို့သမ္မတ Trump ကအပြစ်မရှိပါဘူးဆိုတဲ့အချက်လက်တွေရှိရင်သိရှိလိုတယ်လို့ပြောပါတယ်။သမ္မတအနေနဲ့လွှတ်တော်ကော်မတီရှေ့မှောက်လာပြီးစကားပြောဖို့သူပြောလိုတဲ့အမှန်တရားတွေအလုံးကိုပြောဖို့ဒါမှမဟုတ်လဲစားနဲ့ရေးသားပြောဆိုနိုင်တယ်ဆိုအောက်လွှတ်တော်ဥက္ကဋ္ဌကထပ်လောင်းပြောပါတယ်။သမရထရအနေနဲ့လူကိုယ်တိုင်ကျမ်းသာထပ်ဆိုမလားဆိုတာကတော့မသေးကြပါဘူး။လာမယ့်2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာအဓိကပြိုင်ဘက်တွေတဲကတုတ်ဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းရေးကူညီဖို့သမရထရကပြောဆိုခဲ့တဲ့ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီနဲ့ဖုံးဆက်စကားပြောဆိုမှုမှာဆိုရင်အမှားယွင်းမရှိဘူးလို့လည်းသမရထရကပြောဆိုထားတာဖြစ်ပါတယ်။